မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ10ရက်ခြာတော်ရီနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီအထိ9မီတာ16 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းနေရုပ်ဂျက်ဆက်ရှင်ကိုယာယီကဖျောက်လိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာပြစ်ခတ်မှုဖြစ်ရာကလူ12ယောက်ထိသေဆုံးသွားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တည်းရဲ့မကြာခင်ရပိုင်းတွေတွင်ကုလသမဂ္ဂမှာချမှတ်ဖို့ပြင်ဆင်နေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ငီထိုက်နေတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့အမေရိကန်ဒူးလက်ထောက်နိုင်ငံသားဝန်ကြီး Richard Albright ရခိုင်ပြည်နယ်ကိုသွားရောက်ခဲ့တာနဲ့ဖတ်သက်ပြီး
The U.S. continues to believe that progress in Rakhine State is critical to Myanmar's future, and as a result, part of what.
ရန်ကုန်မြို့ American တန်ယုံပြောခွင့်ရ Arani Mandarin ပြောသွားတာဖြစ်ပါတယ်ဒီကြောင့်ကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကကြောက်မြတ်ဒီမူဝဲဖို့လှုံ့ဆော်မှုစတင်လိုက်တဲ့အကြောင်းတခါ American ရှေ့နေကျုပ် Jeff Sessions ကိုယာယီကနေထုတ်ပယ်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီညနေခင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့ဒီကြောင်းနေတိုင်းငယ်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းနေရုံဂျက်ဆက်ရှင်ကိုယာယီကဖြုတ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီမိုကရက်ကိုယ်စားလှယ်ပုံများလာမဲ့လွှတ်တော်အသစ်မှာအခြေတင်ဖြစ်စရာတွေကြုံရမဲ့အလားအလာတွေရှိနေပါတယ်ရုရှားရဲ့စုံစမ်းမှုတွေကိုကြီးကြပ်ရမှာမပါဝင်မဲ့ဘေးဖယ်ပေးခဲ့တဲ့အတွက်သမ္မတကလူသိရှင်ကြားချိုးချိုးနဲ့နဲ့ပြောဆိုတာတွေမကြာခဏကြုံရတဲ့ရှင်းနေချုပ်ကတော့နှုတ်ထွက်စာပေးဖို့ရမှာသမ္မတရဲ့ပန်ချချက်အရနှုတ်ထွက်လိုက်တဲ့အကြောင်းရေးသားထားတာပါယာရုကနှုတ်ထွက်ဖို့ဖိအားပေးခံရတဲ့ရှင်းနေရုပ်ဆက်ရှင်စာ Republican Party ကထက်လွတ်တော်အမှတ်ဟောင်းတူးဖြစ်ပြီး Trump ရဲ့2016သမ္မတလောက်မဲဆွယ်စည်းရုံးမှုတွေမှာအစောဆုံးအားပေးထောက်ခံခဲ့သူတူးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာညှိစွန်းနေတဲ့အတွက်ရှင်းနေချုပ်ကစုံစမ်းမှုတွေကနေကြီးကြပ်မှုကနေဘေးဖက်ပေးခဲ့ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကိုမြင်းမြန်ဆန်းဆန်းတာဝန်ပေးခဲ့တဲ့ပေါ်သမ္မတ Trump ကအပြစ်တင်ခဲ့တာပါ။အရင်သမ္မတ Barack Obama လက်ထက်ကမူဝါဒတွေကိုပယ်ဖျက်ပြီးရာဇဝတ်မှုတပ်ဖြည့်ရင်းနဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုတင်းကျပ်မဲ့အစီအစဉ်တွေမှာလည်းသမ္မတကရှင်းနေချုပ်ကိုအပြစ်တင်ခဲ့ပါတယ်။မနေ့တုန်းကရှင်းနေချုပ်ယာယီကထွက်တဲ့အကြောင်းကြီးညာရမှာတာဝန်ထမ်းဆောင်ခဲ့တဲ့ပေါ်ကျေးဇူးတင်တဲ့အကြောင်းသမ္မတ Trump က Twitter ကနေပြောဆိုလိုက်ပြီးယာယီရှင်းနေချုပ်ဖြစ်ဆက်ရှင်ရဲ့အရာရှိချုပ်လည်းဖြစ်သမ္မတဟောင်း George W. Bush လက်ထက်မှာအစိုးရရှင်းနေတာဝန်ယူခဲ့ဖို့သူ Matt Whitaker ကိုတာဝန်ပေးထားပါတယ်
American ရှင်းနေချုပ် Jeff Sessions ကိုသမ္မတဒေါ်နယ်ထရန့်ကယာရုခဖယ်ရှားလိုက်ပြီးရုရှားတို့ရွေးကောက်ပွဲကြားဝင်နှောက်ယှက်မှုအပေါ်စုံစမ်းစစ်ဆေးမှုကိုလူသိရှင်ကြားဝေဖန်ထားသူတို့နဲ့အစားထိုးမဲ့အရေးနဲ့တရားစီရင်ရေးမှာသမ္မတဘက်ကဝင်ရောက်နှောက်ယှက်လာနိုင်တဲ့အခြေအနေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတော်မှဒီကနေ့ကြားသာပရင်းနေမှာဆန္ဒပြကြဖို့စီစဉ်သူတွေကလုံဆောင်နေကြပါတယ်အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်90တို့မှရောအမေရိကန်ပိုင်နဲ့ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်တို့မှပါဆန္ဒပြဖို့စီစဉ်ထားပါတယ်ဆန္ဒပြချက်မဲ့သူတွေအနေနဲ့သူတို့တက်ရောက်မဲ့အကြောင်း website တစ်ခုမှစီရင်ပေးသွင်းကြဖို့စီစဉ်သူတွေကပန်ကြားထားပြီးမဲ့လူဘလောက်တက်မလဲဆိုတာတော့မသိရသေးပါဘူးမြို့တော်ဝါရှင်တန်မှာတော့သမ္မတအင်ဘူရိုရှေ့မှာဆန္ဒပြကြမှာပါသမ္မတထရန့်ရဲ့တောင်းဆိုချက်နဲ့ရှင်းနေချုပ် sessionsမနေ့ဗုဒ္ဓဟူးနေ့မှာယာရုကနှုတ်ထွက်ကြောင်းကြေညာခဲ့ပြီးသူ့ရဲ့အရာရှိချုပ်မက်ထရိုဝစ်ဒိတ်ကာကိုယာယီရှင်းနေချုပ်ဖြစ်တာဝန်ယူဖို့သမ္မတကရွေးချယ်ခဲ့ပါတယ်။မစ္စတာဝစ်ဒိတ်ကာရဲ့အရင်ကထုတ်ဖော်ပြောဆိုထားချက်အရဆိုရင်အကျိုးစီးပွားခြင်းပြိပခဖြစ်နိုင်တယ်ဆိုတာပေါ်လွင်နေတယ်လို့ဆန္ဒပြဖို့စီစဉ်သူတွေကထောက်ပြပြီးယာယီရှင်းနေချုပ်ဖြစ်တာဝန်ယူမဲ့မစ္စတာဝစ်ဒိတ်ကာအနေနဲ့အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုမကြီးကြပ်ဖို့တောင်းဆိုကြပါတယ်။အထူးစုံစမ်းရေးမှူးရုံးကိုကာကွယ်ပေးရတဲ့အတွက်လဲလွှတ်တော်ဘက်ကအရေးယူဆောင်ရွက်ဖို့ဆန္ဒပြရေးစီစဉ်သူတွေကလိုလားနေကြပါတယ်။မစ္စတာဝစ်ဒိတ်ကာက CNN ရုပ်သံမှာမျက်မှောက်ရေးရာသုံးသပ်သူအဖြစ်ဆောင်ရွက်ခဲ့စဉ်ကအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုအကန့်အသတ်လုပ်တင်တယ်လို့ပြောဆိုခဲ့ပူတာဖြစ်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမင်းညာပိုင်းကတနတ်သမားတူရဲ့ပြစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တူဦးပါဝင်လူ12ယောက်သေဆုံးသွားကြောင်းအာဏာပိုင်တွေကပြောပါရတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကနေအနောက်ဘက်မိုင်40လောက်အကွာမှာရှိတဲ့တောင်ဆန်အုတ်မြို့ကပြစ်ခတ်မှုဖြစ်ရာကိုပထမဆုံးရောက်သွားတဲ့ရဲတပ်ဖွဲ့ဝင်တွေကတရားဟာတနတ်သမားနဲ့ရင်ဆိုင်မှုဆိုင်ထဲဝင်သွားတဲ့အချိန်မှာပဲအပြစ်ခံခဲ့ရတာဖြစ်တဲ့အကြောင်းလဲ Ventura KNT တပ်ခံရဲတပ်ဖွဲ့အကြီးကဂျက်ဖ်ဒင်းကပြောဆိုခဲ့တာပါ။တနစက်ကိုနေရတဲ့ချက်ကြီးရွန်ဟဲလစ်ဟာပြစ်ခတ်ခံရတဲ့ဒဏ်ရာနဲ့ဒီနေ့စောရင်မှာပဲဆေးရုံမှာတည်ဆုံသွားတယ်လို့လည်းပြောပါတယ် ပြစ်ခတ်မှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပေမဲ့ဆေးရုံကိုတည်သွားတဲ့အတွက်ကိန်းဂဏန်းအတိအကျမသိရကြောင်းလည်းပြောဆိုခဲ့တာပါ။ဆိုဝါလာတဲ့ဒီလိုဖြစ်ရတဲ့ဟာနိုင်ငံအနှံ့ဖြစ်နေပြီးဘာကြောင့်ဖြစ်ရလဲဆိုတာကိုစဉ်းစားဖို့မလွယ်လောက်အောင်ဖြစ်နေရတယ်လို့လည်းဒေသခံရဲတပ်ဖွဲ့အကြီးကဒေသနောက်တွေကိုပြောပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တရံသမားနဲ့ပြစ်ခတ်မှုကျူးလွန်ရတဲ့အကြောင်းရင်းကိုဖော်ထုတ်နိုင်မှုပြည်သူစုံစမ်းစစ်ဆေးပြည်သူ FIA ရဲ့အကူအညီနဲ့ကြိုးပမ်းနေပါတယ်။တရံသမားကိုဆိုင်ထဲမှာတနက်တန်ရနဲ့တိစုံနေရတွေ့ခဲ့ရကြောင်းရဲတပ်ဖွဲ့အကြီးကပြောပေမဲ့ဘသူလက်ချက်နဲ့တိစုံတာလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ကောလိပ်ကြီးလက်ဂီတာပွဲကျင်းပနေတဲ့ဘားဆိုင်မှာပြစ်ခတ်မှုဖြစ်တဲ့ချိန်လူရန်နဲ့ချီရှိနေကြောင်းလဲရဲတပ်ဖွဲ့ကပြောဆိုထားပြီးမျက်မြင်တွေ့တဲ့သူတွေကတော့ပြစ်ခတ်မှုဖြစ်တဲ့ချိန်မှာထိတ်လန့်နေကြပြေလွှာပေါ်အောင်ခဲ့ရတဲ့အကြောင်းပြောဆိုကြပါတယ်။
ပါကစ္စတန်နိုင်ငံမှာဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ဖမ်းဆီးခံထားတဲ့ခရီးယံအမျိုးသမီးအာဆီယာဘီဘီကိုတရားရုံးချုပ်ကပြန်လွှတ်ပေးဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးသူ့ကိုဖမ်းဆီးထားတဲ့မူလ်တန်မျိုးကအချင်းထောင်ကနေပြန်လွတ်လာပါတယ်။မနေ့တုန်းကထောင်ကပြန်လွတ်လာပြီးတဲ့နောက်လျှို့ဝှက်နေရာတစ်ခုကိုလေကြောင်းကနေထွက်ခွာသွားကြောင်းလဲပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အသက်အန္တရာယ်ချင်းချောက်ခံရတဲ့အတွက်သူဘယ်မှာရှိနေလဲဆိုတာကိုတော့လျှို့ဝှက်ထားပါတယ်။ Netherlands နိုင်ငံမှာတင်းရှောင်နေတဲ့အကျိုးဆောင်ရှင်နေ Saifu Muluk ကလည်းသူ့အမှုတဲပြန်လွှတ်လာကြောင်းအတည်ပြုခဲ့ပေမဲ့ဘယ်မှာရှိနေလဲဆိုတာမသိတဲ့အကြောင်းပြောပါတယ်။ Islam ဘာသာဝင်တွေကိုးကွယ်တဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားမှုအတွက်ပြစ်ရှိကြောင်း2010ပြည်နှစ်တုန်းကစီရင်ချက်ချထားတာကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရားရုံးချုပ်ကတမိုင်းဝင်ဆုံးဖြတ်ချက်တရက်အဖြစ်ပေးဖြတ်ခဲ့တာပါတရားရုံးချုပ်ကပြန်လွှတ်ပေးဖို့ဆုံးဖြတ်ချက်အပေါ်ပါကစ္စတန်နိုင်ငံအနှံ့အစ္စလမ်ဝါဒီတွေရဲ့ဆန္ဒပြပွဲတွေ၃ရက်ကြာပေါ်ပေါက်ခဲ့ပြီးခရစ်ယာန်အမျိုးသမီးအပေါ်တည်ထောင်စီရင်ချက်ကိုမူလအတိုင်းအတည်ပြုဖို့တောင်းဆိုခဲ့ကြသလိုပြန်လွှတ်ပေးဖို့ဆုံးဖြတ်ခဲ့ကြတဲ့တရားရုံးချုပ်တရားသူကြီးတွေကိုတတ်ပြစ်ဖို့လည်းတိုက်တွန်းခဲ့ကြတာဖြစ်ပါတယ်
ကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ Ranger တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမကြာခင်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ Ranger တွေပေါ်ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခံစားခွင့်ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူရန်ကိုတော့ကုလသမဂ္ဂထရီညီလာခံရဲ့လူခွင့်ရေးရဲ့ကိစ္စတွေကိုဆွေးနွေးကြတဲ့တတိယကော်မတီမှာမနေ့တုန်းကပဲဖြန့်ဝေခဲ့ကြတာပါ။မူရန်ထဲမှာတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတွေ့ရှိချက်တွေပေါ်အလွန်အမင်းစိုးရိမ်ကြောင်းဖော်ပြထားတယ်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြည့်အဝဖော်ထုတ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုပြီးခဲ့တဲ့နေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကစ္စကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုလမ်းလမ်းရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းစွပ်စွဲချက်တွေဟာအပြည့်အဝမမှန်ကြောင်းလည်းညှင်းဆန်ထားတာပါကျူးလွန်သူတချို့ကိုလည်းအရေးယူမှုတွေရှိသလိုနိုင်ငံတကာကကြွန့်ကျင်သူတချို့ပါဝင်တဲ့စုံစမ်းရေးကော်မရှင်တစ်ခုကိုလည်းထပ်မံဖွဲ့စည်းထားပါတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူရန်ထဲမှာတော့မြန်မာနိုင်ငံကဖွဲ့စည်းထားတဲ့ကော်မရှင်သစ်အနေနဲ့ဗက်လိုက်မှုကင်းကင်းနဲ့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံတကာစံနယ်နဲ့အညီဖြစ်ဖို့လည်းတိုက်တွန်းထားပါတယ်ရိုဟင်ဂျာတွေသာမကမြန်မာနိုင်ငံတွင်းကကချင်နဲ့ရှန်တန်ရင်းသားတွေပေါ်ဖိနှိပ်မှုတွေကိုအဆုံးသတ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်စစ်တပ်ပါဝင်နိုင်ငံတွင်းကဖွဲ့စည်းတဲ့အနေနဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အရသာစုကလည်းအောင်မှာပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းဖော်ပြထားတာပါနိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စလမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဥရောပကနိုင်ငံပေါင်း2000ကျော်နဲ့ကနေဒါနိုင်ငံတို့ပူးပေါင်းပြည့်စုံထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့အစောဆုံးရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်မယ်လို့လည်းမျှော်လင့်ရပါတယ်
ဘင်္ဂလားပင်လယ်အော်တဲကနေမလေးရှားနိုင်ငံဘက်ကိုဥတီထွက်ခွာလာတဲ့ငါးပန်းလေပေါ်ကရိုဟင်ဂျာ33ကိုဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ကကယ်တင်ခဲ့ပြီးလူကုန်ကူးသူအဖြစ်တန်တရားနဲ့လူ6ဦးကိုဖမ်းဆီးထားတယ်လို့တာဝန်ရှိသူတဦးကမနေ့ဗုဒ္ဓနေ့မှာပြောပါတယ်။လေပေါ်ကနေကယ်တင်ခဲ့ရသူတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့ဆက်ဘဇားကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေဖြစ်ပြီးအမျိုးသား14ဦး အမျိုးသမီး10ဦးနဲ့ကလေး9ဦးတို့ပါဝင်တယ်လို့တက်နက်မျိုးကမ်းခြေဆောင်တပ်မှု Firezoo Islam Mondo ကပြောပါတယ်ဖမ်းဆီးထားတဲ့လူကုန်ကူးသူ6ဦးစလုံးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့လည်းသူက AFP သတင်းအေဂျင်စီကိုပြောပါတယ်ရိုဟင်ဂျာတွေကိုတင်ဆောင်လာတဲ့၅ဘန်းဆက်လေးကိုမနေ့ဗုဒ္ဓနေ့ညနေခင်းမှာဘင်္ဂလားဒေ့ရှ်ပိုင်စိတ်မှတင်ကျွန်းအနီးမှာကမ်းခြေဆောင်တပ်ကကြားပြတ်တားဆီးခဲ့တာဖြစ်ပြီးအဲ့ဒီနေရာကမြန်မာနိုင်ငံအနောက် မြန်မာနိုင်ငံဘက်ချမ်းအနောက်မြင်းလွတ်ကမ်းခြေနဲ့ကီလိုမီတာအနည်းငယ်ပဲဝေးတယ်လို့လည်းကမ်းခြေဆောင်တပ်မှုကပြောပါတယ်ရှင်
။မြန်ကိုရီးယားနဲ့သဘောတူညီချက်တည်းရဲ့အပိသက်ပြီးပိတ်ဆို့တန်ခတ်မှုတွေဖိရှားဖို့အရင်စလိုလုပ်မှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တန်ခတ်အရေးယူမှုတွေကိုဖိရှားပေးခြင်းပေမဲ့မြန်ကိုရီးယားဘက်ကလည်းအပြန်အလှန်အနေနဲ့တုံ့ပြန်မှုလိုအပ်ကြောင်းနဲ့အပြန်အလှန်ဆောင်ရွက်ရမယ့်ကိစ္စရပ်တစ်ခုဖြစ်တဲ့အကြောင်းမနေ့ကအင်ဗီရိုသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။မြန်ကိုရီးယားနဲ့ပတ်သက်လို့အရင်အမေရိကန်ဆိုရဆက်ဆက်တဲ့သူ့လက်ထက်မှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းနဲ့မြန်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်နဲ့ရှင်းနစ်ဆက်မှာနောက်တစ်ချိန်ထိပ်သီးတွေ့ဆုံမှုစီစဉ်ထားဆက်ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်ကိုရီးယားခေါင်းဆောင်ရဲ့အကြံပေးပုဂ္ဂိုလ်ကင်ယွန်ချွန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီရိုဒီနေ့တွေ့ဆုံမဲ့စီစဉ်ကိုဖျက်သိမ်းလိုက်ကြောင်းကြေညာခဲ့ပြီးနိုင်ပိုင်းအကြံမှာပဲသမ္မတထရန့်ကမနေ့ကသတင်းတောက်တွေကိုမှတ်ချက်ပေးပြောဆိုလိုက်တာပါ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားအစိုးရအကြီးထံတာဝန်ရှိသူတို့တို့ဒီသတင်းပတ်တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကဖျက်လိုက်တာလို့အမေရိကန်အရာရှိတွေကပြောဆိုခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုစီစဉ်ဖို့နောက်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းရေးဒီကနေ့ကြာသပတေးနေ့အမေရိကန်ပြည်ထောင်စုနယူးယောက်မှာဆွေးနွေးမဲ့အစီအစဉ်ကိုမြောက်ကိုရီးယားဘက်ကဖျက်လိုက်ရတဲ့အကြောင်းရင်းကိုတော့အချိန်မအားလတ်တာကြောင့်ဆိုရာကြောင့်အပြင်တခြားအကြောင်းတွေကိုတော့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကမှတ်ချက်ပေးပြောဆိုခဲ့တာမရှိပါဘူးရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်္ဂီတိုက်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့နောက်အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတစ်ပိုင်းနဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်းပါးတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ American ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့စတင်ကြပါတယ်။အာရှဒေသလူသားချင်းစာနာမှုကူညီရေးအစီအစဉ်ကိုကြီးကြပ်တဲ့အမေရိကန်ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Albright ဟာရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းအနေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကလိုအပ်ချက်ရှိနေတဲ့လူမှုအတိုင်းအဝန်းတွေကိုဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာလေ့လာစုံစမ်းခဲ့တာဖြစ်တယ်လို့လည်းသိရပါတယ်။ဒီကြောင်းပြည်စုံကိုတော့စုံစမ်းပြီးမြတ်ထားတဲ့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Albright နဲ့အမေရိကန်သံတမန်ကြီး Scott Marcia တို့နှစ်ဦးဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာဒေသခံတွေဖြစ်ကြတဲ့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါတွေ့ဆုံခဲ့ပါတယ်။အာရှဒေသဆိုင်ရာလူသားချင်းစာနာကူညီရေးအစီအစဉ်တွေကိုကြီးကြပ်တဲ့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့ဒီခီးစဉ်ဟာဒေသခံတွေနဲ့တွေ့ဆုံစကားပြောဖို့အကူအညီတွေကိုဘယ်လိုပေးနိုင်မလဲဆိုတာလေ့လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောခွင့်ရသူ Ayani Marin က VOA ကိုပြောပါတယ်။
The US continues to believe that progress in Rakhine State is critical to Myanmar's future.
ရခိုင်ပြည်နယ်ရဲ့အခြေအနေတိုးတက်ကောင်းမှုဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်။အဲဒီမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေနဲ့စကားပြောဆိုဆွေးနွေးခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုသိနိုင်မှာပါ
။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမနေ့ကတော့ဒီ ANP ရခိုင်မျိုးသားပါတီနဲ့စစ်တွေမျိုးမှာတွေ့ဆုံခဲ့ရမှာ။ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေနေရာပြန်ရေးအကူအညီဘလို့ပေးနိုင်မလဲဆိုတာ AMP တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။ရခိုင်မျိုးသားတွေဘက်ကတော့ဒီဒုက္ခသည်တွေကိုမောင်းတောတောင်ပိုင်းမှာနေရာမချဖို့လိုလားတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့တယ်လို့ AMP ဥက္ကဋ္ဌပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOE ကိုပြောပါတယ်
။အစိုးရကတော့သူတို့ရဲ့နိုင်ငံတကာရဲ့ PR ကိုမလွှဲဆန်နိုင်ဘူးဆိုရင်တင်ရတော့လက်ခံပေးရမှာပေါ့နော်။ဒါပေမဲ့တော့မောင်းတောတောင်ပိုင်းကိုကြတော့လက်ခံဖို့မဖြစ်နိုင်ဘူးဒါတွေဟာပြည်သူရဲ့စင်တာအရာဆက်တော်ကလည်းစုံပြဲထားပြီးသားဖြစ်တဲ့အတွက်ကြောင့်မုံတော်တောင်ပိုင်းမှာလက်ခံလို့မဖြစ်နိုင်ဘူးဆိုတာတော့ကျွန်တော်တို့တင်ပြခဲ့ပါတယ်ခင်ဗျာသူတို့ဘက်ကတော့နော်ဒီလူသားချင်းစာနာတဲ့သဘောပဲပြောပါတယ
်ဒုက္ခသည်တွေနေရာပြန်ရေးကိုဒီလပိုင်းအတွင်းစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်ဆွေးနွေးစီစဉ်နေပြီဖြစ်ပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေနေရာပြန်ရေးမှာဘေးကင်းလုံခြုံမှုမရှိသေးတာလူအပ်ချက်တွေရှိနေသေးတာကြောင့်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂဘက်ကတော့ထောက်ပြနေပါတယ်။အမေရိကန်ပြည်သူအနေနဲ့ကတော့ဒီဒုက္ခသည်တွေပြန်ရေးမှာသူတို့ရဲ့ဆန္ဒသဘောတိုင်းဖြစ်ဖို့ဘေးကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်ရေးဖြစ်ဖို့လိုလားတယ်လို့အမေရိကန်တန်ယုံပြောခွင့်ရသူကပြောပါတယ်။မောင်းတော်မြို့နယ်မြို့တကြီးကြေးရွာကနေပြီးတော့ရှောင်းတင်းခဲ့ရတဲ့မွတ်စလင်ဒုက္ခသည်ဦးလာထွန်းကတော့ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေကိုတော့မှဆွေးရကနေပြီးတော့ပြန်လည်နေရာချထားပေးနိုင်ခြင်းမရှိသေးတာကြောင့်မလို့အခုလုံးမဲ့ဒီပြန်ဖို့ရေးအစီအစဉ်ပေါ်မှာသူကမယုံကြည်ပါဘူး။
ကျွန်တော်ကိုယ်တိုင်ကဒုက္ခသည်ပြီးနေတာကျွန်တော်မှလည်းအင်ဂျီဒီစရာမှာစနေနေ့ပါတော့လေကျွန်တော်အိမ်မဟုတ်ဘူးကျွန်တော်တရွာလုံးနေပါဘူးသူကဟိုမိရှုပြတာမိသူကြီးဟာလေပြီးတော့အမှသူကဟို ်တွေရှားလိုက်တယ်သူတို့စစ်တရားနေလာပြီးတက်တွေရှားလိုက်တယ်ကျွန်တော်ကြောင်းကြောင်းရင်ကျွန်တော်အဲ့ရောမှာတတော်တော်ပြင်ပြီးတော့သွားလို့ရမှာမဟုတ်ဘူးဒီဟိုကွာဝင်လာတဲ့လူတွေကိုထားပါဦးကျွန်တော်ဒီမှာလည်းအဲ့ဒါကိုရမသွားခြင်းနဲ့ဒီမှာလည်းဒုက္ခတွေရှိရှိနေတဲ့လူတွေတောင်းချီရှိတယ်ခုမိစ္ဆာရာရှင်ကြီးအတိုင်းအမှကျွန်တော်နေနေတာအဲ့လိုလူတွေကတော့အစီအကဘာမှကိုလည်းမပြေခင်
နိုဝင်ဘာလ3ရက်နေ့ခရက်ကရောက်နေတဲ့လက်ထောက်နိုင်ငံကျဲဝင်ကြီး Richard Albright ဟာတီးမတိုင်ခင်ကတော့ကချင်ပြည်နယ်ဘက်ကိုလည်းသွားခဲ့ပါတယ်။ဒါပေမဲ့လည်းအခုရခိုင်ခီးစဉ်ကတော့မကြာခင်မှာစတင်မဲ့ Ranger ဒုက္ခသည်တွေလက်ခံရေးအစီအစဉ်နဲ့များပတ်သက်လေမလားဒေသခံချုပ်ကယူဆပါတယ်။တန်ယုံပြောခွင့်ရသူ Ernie Manning ကတော့ပုံမှန်ခီးစဉ်သာဖြစ်တယ်လို့ဆိုပါတယ်။
Ambassador Marcial and Richard Albright, the U.S. State Department Deputy
Assistant Secretary. Then Majid Scott Marcial ne, Asha Deda, Ludajin Sana Kunimu, Taugu Peyi Asizim ma, Tawin Shire, Dukha De ne, Shibyao Ne Thayin Dumiya Sanya, Dutiya Letao Nenganyayi Winji, Richard Albright Do Nuhuha, Noe Ma Kwaniye Ne Shiye Niri Ma, Yekhaim Bine Rewu Twayao Khebare. Diki Yizin ha, American Tanyong Ye, Yekhaim Bine Rewu Twayao သွားရောက်လေ့လာတဲ့ပုံမှန်ခီးစဉ်တစ်ခုပါပဲဒီတစ်ခေါက်မှာတော့ကချင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးသွားရောက်လေ့လာတဲ့အစီအစဉ်တွေကခီးစဉ်တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဟာရခိုင်မတိုင်ခင်ကချင်ပြည်နယ်ကိုလည်းသွားခဲ့ပါတယ်အခုခီးစဉ်တွေပြီးရင်တော့နေပြည်တော်ကိုသွားဖို့ရှိပါတယ်ရှင
်ရွန်ဂျာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူပြီးတော့လုပ်နေရဲဆိုပေမဲ့ဒီပြန်ပို့မဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂဘက်ကတော့ညှိနှိုင်းဆွေးနွေးမှုမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်။ဒီပြန်ပို့မဲ့အစီအစဉ်မှာမြန်မာဘက်ကဆင်သင့်မဖြစ်သေးသလိုဒုက္ခသည်တွေအတွက်အနည်းရရှိနေစေအခြေအနေဖြစ်တာမို့လို့ဒီအစီအစဉ်ကိုရုပ်သိမ်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ရန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။နိုင်ငံသဘောတူထားတဲ့အစီအစဉ်တွေတိုင်းဆိုရင်တော့ဒုက္ခသည်2000ကျော်ကိုအခုနိုဝင်ဘာလလယ်မှာစပြီးတော့ပြောင်းရွှေ့မှာပါ။ဒါပေမဲ့လည်းဒီဒုက္ခသည်တွေဘက်ကဒီအစီအစဉ်ပေါ်မှာကိုယ်တိုင်လူလူလလရှိရလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင်ဗျာ
။အမေရိကန်ဒုလက်ထောက်နိုင်ငံသားရဲ့ဝန်ကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတော့ကိုသားညုံပြောသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာကြောက်မြင်နေတာတွေမဝယ်ဖို့လူခွင့်အဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းကိုနားဆင်ရမှာပါ။ကတိယလိုနာမည်ကျော်နိုင်ငံကကြောက်မြင်နာကုမ္ပဏီကမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုစန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့လက်ဝယ်ရနာတွေကိုဝယ်ယူတော့မှာမဟုတ်ဘူးလို့ကြေညာပြီးတဲ့နောက်ဘူဂါရီလိုနာမည်ကျော်နိုင်ငံကကြောက်မြင်နာကုမ္ပဏီကြီးရဲ့အနေနဲ့လည်းဝယ်ယူခြင်းမပြုဖို့ကိုနိုင်ငံကလူခွင့်အဖွဲ့အစည်းတွေကဖိအားပေးလှုံ့ဆော်နေကြပါတယ်လူမျိုးလုံးတပ်ဖြတ်မှုဆိုတဲ့ဆွတ်ဆွဲချက်တွေအတွက်အဓိကတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုဖိအားပေးနိုင်ဖို့ရည်ရွယ်ချက်နဲ့အခုလိုနိုင်ငံကပြည်သူတွေကိုယ်တိုင်ပါဝင်တဲ့လှုပ်ရှားမှုတွေဆောင်ရွက်ရတာဖြစ်ကြောင်းဥဆောင်လှုပ်ရှားတဲ့အဖွဲ့က VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Genocide Jams လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်နေတဲ့ကြောင်းမြင့်ရတနာများဆိုပြီးအမည်ပေးထားတဲ့နိုင်ငံတကာလှုပ်ရှားမှုကို American ပြည်ထောင်စု Washington အခြေစိုက် ICR Rohingya အရေးဆောင်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ကဥဆောင်နေတာပါမကြခင်ကြောက်ရွံ့တဲ့ Christmas အားလည်းရဲ့အချိန်နဲ့တိုက်ပြီးမြန်မာနိုင်ငံကကြောက်စိမ့်တုံးတွေကိုအဓိကဝယ်ယူနေတဲ့ Italy အခြေစိုက် Bulgaria လို့နာမည်ကျော်နိုင်ငံတကာကြောက်မြက်ယန္တနာကုမ္ပဏီအပါအဝင်အခြားကြောက်မြက်ယန္တနာကုမ္ပဏီတွေကိုပြစ်မှတ်ထားပြီးမြန်မာစစ်ဘုတ်ချုပ်ကုမ္ပဏီတွေပိုင်တဲ့ကြောက်မြက်ယန္တနာကုမ္ပဏီတွေကရောင်းချတဲ့ကြောက်စိမ့်နဲ့ပဒမားတွေကိုမဝယ်ယူကြဖို့စီရင်လှုပ်ရှားနေကြောင်း ICR အမှုဆောင်ညွှန်ကြားရေးမှူး Simon Bellinas က VOA ကိုပြောပါတယ်
But, you know, basically we want to make sure that Bulgari does not buy any gems from Burma.
မြန်မာစစ်တပ်ကိုဝင်ငွေနဲ့အကျိုးအမြတ်တွေရအောင်လုပ်ပေးနေတဲ့မြန်မာကြောင်စိမ့်ဗဒမားစတဲ့ကြောင်မြင့်ရတနာတွေကို Bulgari ကုမ္ပဏီကမဝယ်တော့ဘူးဆိုတာသိကြအောင်ကျွန်တော်တို့လှုံ့ဆော်ခြင်းပါတယ်။ကျွန်တော်တို့ campaign လှုံ့ရှားမှုအဓိကရည်ရွယ်ချက်ကမြန်မာစစ်တပ်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်။အလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကထွက်တဲ့ကြောက်စိမ့်နဲ့ဗဒမားတွင်းထွက်လုပ်ငန်းတွေကိုမြန်မာစစ်တပ်နဲ့သူတို့ရဲ့ကုမ္ပဏီတွေကလွှမ်းမိုးချုပ်ကန်ထားတာပါပြီးတော့လည်းဒီလုပ်ငန်းတွေကရလာတဲ့ဝင်ငွေပိုက်ဆံတွေနဲ့မြန်မာစစ်တပ်ဟာလက်နက်တွေဝယ်ယူပြီးရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုပါဝင်ကချင်ရှမ်းနဲ့အခြားတိုင်းဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွက်အသုံးပြုနေပါတယ်
ဘူဂါရီကုမ္ပဏီဟာအရင်2000ခုရွှေဝါရောင်တန်ခါဒေါ်လန်ရေးကာလကရဟန်းတန်ခါတော်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်ဖိနှိပ်မှုကိုစန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံကကြောက်မြက်ရေဒနာတွေမဝယ်ယူရေးလှုပ်ရှားမှုမှာပါဝင်ခဲ့ပူပါတယ်။နိုင်ငံတကာကြောက်မြက်ရေဒနာကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကဒိုက်ရိုက်ဝယ်ယူတာမျိုးမလုပ်ပေမဲ့အိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံတွေကတဆင့်မြန်မာကြောက်မြက်ရေဒနာတွင်းထွက်တွေကိုဝယ်ယူနိုင်ပါတယ်။ဒီအတွက်အခုလိုမြန်မာနိုင်ငံကကြောက်မြက်ရေဒနာတွေမဝယ်ယူရဘူးဆိုတဲ့လှုပ်ရှားမှုထိရောက်မှုရှိပါမလား Simon Bellinas ကတော့အခုလိုတုံ့ပြန်ပါတယ
် What we're specifically asking Bulgaria to do and the other jewelers to do is not buy any gems that profit the Burmese army.
Bagari abawin acha chaung myet yarana company တွေကိုကျွန်တော်တို့အတိအကျပြောတာကတော့မြန်မာစစ်တပ်ကိုအကျိုးအမြတ်ရှိစေမဲ့ဘယ်လိုချောင်းမြေရနာတွင်းတွက်မျိုးကိုမဆိုဝယ်ယူခြင်းမပြုဖို့ဖြစ်ပါတယ်တကယ်လို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကဗဒမြားဝယ်ယူတဲ့အခါမှာလဲမြန်မာစစ်တပ်ကပိုင်တဲ့ချောင်းမြေရနာတွင်းတွေကမဟုတ်ပါဘူးသူတို့လုပ်တဲ့အချောတွေမဟုတ်ပါဘူးမြန်မာစစ်တပ်နဲ့မဆိုင်ပါဘူးလို့တက်တည်ပြသလို့ရပါတယ
်ဒါ့အပြင် American အခြေစိုက် Tiffany လို့ချောင်းမြေရနာကုမ္ပဏီကြီးကလည်းသူတို့အဖွဲ့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကချောင်းမြေရနာတွေကိုဝယ်ယူဖို့မရှိကြောင်းပြောဆိုခဲ့တယ်လို့ Simon Billness ကVOA ကိုခုလိုပြောပါတယ
် Currently Tiffany has a policy that they will not buy gems from Burma. Tiffany also requires all of it.
Tiffany company ရဲ့လက်ရှိ policy ကတော့မြန်မာနိုင်ငံကကြောက်မြေရနာတွေကိုမဝယ်ယူရေးဖြစ်ပါတယ်။ဒါ့အပြင် Tiffany ကိုလာရောက်တဲ့ကုန်တွေတွေအလုံးဟာကြောက်မြေရနာတွေကိုဘယ်နေရာကယူလာသလဲ၊ဘယ်မှာအချောကင်သလဲစတဲ့တက်တီအထောက်ထားစာရွက်စာတမ်းပြဖို့လိုပါတယ
်ကာထီရင်းလိုနာမည်ကျော်နိုင်ငံတကာကြောက်မြေရတနာကုမ္ပဏီကြီးကလည်းမြန်မာနိုင်ငံကထွက်ရှိတဲ့ကြောက်မြေရတနာတွေကိုဝယ်ယူမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံကကြောက်မြေရတနာတွေမဝယ်ဖို့နိုင်ငံတကာလူခွင့်အဖွဲ့တွေကလှုံ့ဆော်မှုစတင်လိုက်တဲ့အကြောင်းကိုမယင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်မကြာခင်မှာတော့အမေရိကန်နိုင်ငံရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြမှာတယ်ဒီမတိုင်ခင်တော့စနေညတိုင်းရဲ့လေလံအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးလဲဆိုတာကိုအတိပေးကြပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အထက်ရှေ့လာမဲ့2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOES နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရံရှောင်ရံတွေကိုတိလူတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 0932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။တော့စနေနေ့နဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ချင်ပါတယ်။ VOA မြန်မာပိုင်းကနေကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့ American နိုင်ငံရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ American ရှင်းနေချုပ် Jeff Sessions ဗုဒ္ဓဟူးနေ့ကနှုတ်ထွက်လိုက်တဲ့သတင်းဟာအံ့အားသင့်စရာတော့မဟုတ်တော့ပါဘူး။2016ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရအောင်ရုရှားကဆော့ဖက်ခတ်မှုရှိမရှိထူးဆန်းဆန်းရဲရဲဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့ Jeff Sessions ကသူပါဝင်ဆောင်ရွက်မှာမဟုတ်ဘူးလို့လက်ဆောင်ခဲ့တဲ့အတွက်သမ္မတ Trump ရဲ့ PR ပေးခြင်းကိုခံနေရတာဖြစ်ပါတယ်။သမ္မတ Trump ရဲ့အနီးကပ်လက်ထောက်တချို့ရုရှားဆော့ဖက်မှုနဲ့ပတ်သက်ခဲ့တဲ့ဆိုတာကို Robert Mueller ဦးဆောင်တဲ့ရုရှားဆော့ဖက်မှုအထူးစုံစမ်းရေးအဖွဲ့ကဖော်ထုတ်နိုင်ခဲ့ပြီလည်းဖြစ်ပါတယ်။အခုသမ္မတ Trump ကယာယီရှေ့နေချုပ်အဖြစ်နဲ့တာဝန်ပေးလိုက်တဲ့သူဟာ Robert Mueller စုံစမ်းရေးအဖွဲ့ကိုဝေဖန်နေသူဖြစ်တယ်လို့ VOA သတင်းတော် Zlatika Hope ကသတင်းပေးပို့ထားပါတယ်။ဒေါက်ခင်စိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကောင်းပါပြီရှင်။ကြိုတင်ခန့်မှန်းထားတဲ့အတိုင်း Jeff Sessions နှုတ်ထွက်တာဖြစ်ပေမဲ့လို့သမရတက်တန်းဝဲရွေးကောက်ပွဲပြီးပြီးချင်းအခုလိုထွက်ခိုင်းဖို့တော့မဖြစ်နိုင်ကောင်းပါဘူးလို့ယူဆခဲ့တဲ့အကြောင်းမိုင်ယာမီတက်ကတူရဲ့ဥပဒေပါမောက်ခဒေးဗစ်အိဗရာဟင်ကတုံ့တက်ပါတယ
် I think the president may have wanted to see if
တကယ်လို့ဒီမိုကရက်တွေထက်လွတ်တော်ကိုထိန်းချုပ်ခဲ့လို့ရှိရင်သမရထရမ့်အနေနဲ့အစိုးဆုံးကိုရင်ဆိုင်ဖို့ပြင်ဆင်နေတာဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါလို့သာဖြစ်ခဲ့ရင်သူ့အနေနဲ့ Jeff Sessions ကိုမဖြုတ်ပဲသိခံပြီးတော့ဆက်ထားရမလို့ဖြစ်သွားမှာကိုစိုးရိမ်ပုံရပါတယ်
အခုတော့ Republican တွေကအထက်လွှတ်တော်ကိုအများစုနဲ့ပြန်လည်ထိန်းချုပ်နိုင်လိုက်ပြီဆိုတော့သမရအဆိုပြုမဲ့ရှေ့နေချုပ်လောင်းကိုသမရအလိုကျမြ мян ဆန်းဆန်းအတီးပြုတ်ပေးတော်မှာဖြစ်တယ်လို့ဥပဒေပညာရှင် David Abraham ကသုံးသပ်ပါတယ်။ဒါပေမဲ့ George Washington တက္ကသိုလ်ကဥပဒေပညာရှင် Paul Schiff Berman ကတော့သမရ Trump ဟာ Robert Mueller စုံစမ်းရေးအဖွဲ့ကနေအစီရင်ခံစာမထုတ်ပြန်နိုင်အောင်ပြိပင်ဖို့စိတ်အားထက်သန်နေတယ်လို့ဆိုပါတယ်။
Now that the election is over is precisely when the Mueller team would come forward.
အခုရွေးကောက်ပွဲလည်းပြီးသွားပြီဆိုတော့မူလာစုံစမ်းရေးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစုံစမ်းတွေးရှိချက်တွေအရာ
ောက်ထပ်တရားစွဲရမယ့်သူတွေပေါ်လာနိုင်တယ်လို့အများကယူဆနေပါတယ်။မူလအဖွဲ့ရဲ့အစီရင်ခံစာမှာနောက်ွယ်ကရုရှားနဲ့ပူးပေါင်းကြံစည်မှုဒီရုရှားဆွတ်ဖက်မှုစုံစမ်းရေးမှာသမ္မတထရမ့်နဲ့သူ့အဆိုအရကတရားရေးမှာဆွတ်ဖက်နှောက်ယှက်ဖို့ကြိုးပမ်းတာတွေနဲ့ပတ်သက်လို့ဖော်ပြနိုင်ပါတယ်။
တကယ်လို့သမ္မတထရမ့်တာဝန်ပေးလိုက်တဲ့ယာယီရှိနေချုပ်ဖွစ်တကာသာမူလာစုံစမ်းရေးအဖွဲ့ကိုကြီးကြပ်မယ်ဆိုရင်သူ့အနေနဲ့လုတ်ပိုင်ခွင့်တွေကိုကန့်တတ်နိုင်တယ်လို့စုံစမ်းစစ်ဆေးရေးကိုလည်းလုံးဝဖျက်ပြစ်တာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့ရုရှားဆွတ်ဖက်မှုစုံစမ်းစစ်ဆေးရေးကိုနှောက်ယှက်ဟန်တားမယ်ဘလို့ကြိုးပမ်းမှုမျိုးကိုမဆိုကန့်ကွက်သွားမယ်လို့ဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကပြောပါတယ်
။ Our paramount view is thatAny attorney general.
ကျွန်တော်တို့ရဲ့တံမိုးထားတဲ့အမြင်ကတော့ဒီရှင်းနေကျုပ်ဒါမှမဟုတ်ဘယ်ရှင်းနေကျုပ်ပဲဖြစ်ဖြစ်ရုရှားစစ်ဘက်မှစုံစမ်းရေးကိုဘယ်လိုနည်းနဲ့မှဝင်ပြီးတော့စွတ်ဖက်ဖို့မသိဘူးဆိုတာပါပဲ။သူတို့အနေနဲ့ဒီစုံစမ်းရေးကိုမဖျက်သိမ်းပါဘူး။ကန့်သတ်တာလည်းမလုပ်သိမ်းပါဘူး
။တကယ်လို့လိုအပ်ခဲ့ရင်တော့ Robert Mueller အနေနဲ့ရုရှားစစ်ဘက်မှစုံစမ်းစစ်ဆေးရေးကိုအမြန်ဆုံးဖော်ထုတ်ဖို့ပြင်ဆင်နိုင်တယ်လို့ Miami တက္ကသိုလ်ဥပဒေပေါင်းပေါက်က David Abraham ကသုံးသပ်ပါတယ်။
It might lead to a flurry of indictments so that the report would issue
ဒီစုံစမ်းရေးကနေပြီးတော့တရားစွဲဆိုတာတွေတတိကြီးထွက်လာနိုင်ပါတယ်။ဒါကြောင့်မို့ဒီစုံစမ်းရေးအဖွဲ့မဖျက်ပစ်ခင်အစီရင်စာထွက်လာနိုင်ပါတယ်။ဒါကဖြစ်နိုင်တဲ့အချက်တစ်ခုပါ။မူလာကဒီချိန်ထိစုံစမ်းတာတွေလုပ်ခဲ့ပြီးတော့မှသူ့ကိုထုတ်ပြစ်တာစုံစမ်းတာတွေရပ်ပစ်ဖို့အမိန်ပေးတာတွေလုပ်ခဲ့လို့ရှိရင်သူဘာမှပြင်ဆင်ထားတာမရှိဘူးဆိုတာတော့မဖြစ်နိုင်ပါဘူး။
အခုနှုတ်ထွက်သွားတဲ့ရှေ့နေချုပ် Jeff Sessions ဟာသမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးနဲ့တခြားမူဝါဒတွေကိုအခိုင်အမာလိုက်နာအကောင့်ထဲပေါ်ခဲ့တာဖြစ်ပေမဲ့လို့ရုရှားစစ်ဘက်မှူးမှာတော့သူ့ရဲ့တစ္ဆာခံမှုအားနေတာကအရေးတဖွဲစိုးမိုးနေပုံရပါတယ်ရှင်
။ဒေါက်ခင်ဆုံးဝင်းပြောပြသွားတာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကောင်လွင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူနဲ့မပြေမလည်ဖြစ်နေတဲ့ရှင်းနေရုပ်ဂျက်ဆက်ရှင်ကိုယာရုကဖြုတ်လိုက်တဲ့အတွက်2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖွဲ့မှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီမိုကရက်ကိုယ်စားလှယ်ပုံများလာမဲ့လွှတ်တော်အသစ်ထဲမှာအခြေတင်ဖြစ်စရာတွေကြုံမဲ့အလားအလာတွေရှိနေပါတယ်။ရုရှားရဲ့စုံစမ်းမှုတွေကိုကြီးကြပ်ရမှာမပါဝင်မဲ့ဘေးဖယ်ပေးခဲ့တဲ့အတွက်သမ္မတကလူသိရှင်ကြားချွတ်ချွတ်နဲ့နေပြောဆိုတာတွေမကြာခဏကြုံရတဲ့ရှင်းနေရုပ်ကတော့နှုတ်ထွက်စာပေးဖို့ရမှာသမ္မတရဲ့ပန်ကြားချက်အရနှုတ်ထွက်လိုက်ရတာဖြစ်တဲ့အကြောင်းရေးသားခဲ့တာပါ။ရှင်းနေချက်ကိုယာရုကဖျက်ရှားလိုက်ပြီးတော့ရုရှားရဲ့စောင့်ရှောက်မှုပေါ်စုံစမ်းစစ်ဆေးမှုကိုလူစုရှင်ကြားဝေဖန်ထားသူတူနဲ့စားထုတ်မဲ့အရေးတရားစီရင်ရေးမှာသမ္မတဘက်ကဝင်ရောက်နှောက်ယှက်လာတဲ့အခြေအနေကိုတုံ့ပြန်နေတဲ့နိုင်ငံတော်ဒီနေ့ကြာသပတေးနေ့မှာဆန္ဒပြဖို့လည်းလှုံ့ဆော်နေကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်50တို့မှရောအမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်တို့မှပါဆန္ဒပြဖို့စီစဉ်နေကြတာပါ။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဘားဆိုင်တစ်ခုမှာမနေ့ညပိုင်းကသနတ်သမားတူရဲ့ပြစ်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တူဦးပါဝင်လူ12ယောက်သေဆုံးသွားတဲ့အကြောင်းအာဏာပိုင်တွေကပြောပါရတယ်။အသက်29နှစ်အရွယ်တက်ချက်ကြီးတူဦးကလည်းပြစ်ခတ်ခံရတဲ့ဒဏ်ရာနဲ့ဒီနေ့စောပိုင်းမှာပဲဆေးရုံမှာသေဆုံးသွားခဲ့တာပါ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမကြာခင်ရပိုင်းတွင်ကုလသမဂ္ဂမှချမှတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ဖို့နဲ့နိုင်ငံသားခွင့်ရေးတွေခံစားခွင့်ရှိဖို့ပါတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ကုလသမဂ္ဂထွေထွေညီလာခံရဲ့လူခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးတဲ့တတိယကော်မတီမှမနေ့တုန်းကပဲဖြန့်ဝေခဲ့တာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကမတ်သိန်ကြီးထိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂီလ်ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.25မီတာတို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.
from Washington.